တော်ရရှိမြခင်ဗျာစัจ java လာဖန်ဆင်းရှင်ထာဝရဖျားစီရင်တော်မူမဲ့နေ့ရက်ဟာညအခါတခိုးဟာတိတ်တိတ်ကလေးလာသလိုလူသားတွေမထင်မှတ်တဲ့အချိန်မှာရောက်ရှိလာလိမ့်မယ်လို့ဆိုပါတယ်ဖျားရှင်စီရင်တော်မူတဲ့နေ့ရက်မှာတော့မိုးကောင်းကင်ဟာအတန်ကြီးနဲ့အတူကွယ်ပြောက်သွားမှာဖြစ်တယ်တလောကလုံးပူလွန်အားကြီးလို့ပျက်စီးပြီးမြေကြီးပေါ်မှာရှိရှိသမျှရာတွေအလုံးဟာကျွမ်းလောင်လိမ့်မယ်လို့ဖော်ပြထားတဲ့ဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယန်တမန်ကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကရှင်ပေတရုဩဝါဒစာဒုတိယဆောင်ခန်းကြီး3အခန်းငယ်8ကနေအခန်းငယ်10အထိကိုဒီကနေ့သင်သိရတော့တမန်ကျမ်းစီစဉ်မှလေ့လာမှဖြစ်ပါတယ်။ဒါဆိုရင်ဖျားရှင်စီရင်တော်မူခြင်းကနေဘယ်လိုလွတ်မြောက်နိုင်မလဲ။ဒီကနေ့အထိဖျားရှင်ဟာသူ့ကိုလူသားတွေယုံကြည်ကိုးကွယ်ကြဖို့တိခန့်စောင့်ဆိုင်တော်မူလျက်ရှိတဲ့အကြောင်းရှင်ပေတရုဩဝါဒစာဒုတိယဆောင်အခန်းကြီး3အခန်းငယ်8ကနေအခန်းငယ်10အထိကိုဒေါက်တာထွန်းမြတ်ကအခုလိုရှင်းလင်းတင်ပြမှာဖြစ်ပါတယ
်မိတ်ဆွေတော်တရှင်အပေါင်းတို့အဖဖရာသခင်၏အနာဂတ်တို့ကိုပြည့်ရပြုတယ်ယုံကြည်ခြင်းတရားကိုတလွဲတချော်ဖြစ်အောင်ပြုလုပ်ပါတယ်ဆိုရက်မိစ္ဆာအယူဝါဒတို့ရဲ့ဆွဲဆောင်မှုတွေမှွေနှောက်မှုတွေနဲ့ယုံကြည်သူအသင်းတော်ကြီးဟာယုံကြည်သူတူးချင်းတို့ဟာကင်းဝေးဖို့လိုအပ်သလိုအချိန်ကာလကိုစီရင်ပိုင်သောအဖဖရာသခင်၏တကိုးတော်ကိုလည်းအတိတ်သမိုင်းများကိုလှည့်ကြည့်ပြီးတော့မမေ့ကြပါနဲ့တတိတရားရယူကြပါပစ္စုပန်မှာကိုယ့်ရဲ့မြေကြီးနဲ့ကောင်းကင်ကိုကိုဟာတတိရတဲ့အခါတိုင်းဒီအရက်ဒီမြေဒီကောင်းကင်တို့ဟာတနည်းနည်းမှာတော့မမြဲသောတရားနဲ့အညီအဖရဲ့ဖြစ်စည်းပြစ်ခြင်းကိုခံရလိမ့်အောင်မယ်ဆိုတဲ့မှန်ကန်သောအတွေ့အမြင်များနဲ့အဖ၏နှုတ်ကပတ်တော်ဟာကျွန်တော်ကိုအလွန်ကောင်းမွန်သောသင်ခန်းစာများကိုပေးလျက်ရှိနေပါလေမမာရီပြီးခဲ့တဲ့သင်ခန်းစာတွေမှာတမန်တော်ကြီးရှင်ပေတရုဖွင့်ဆိုခဲ့တဲ့တရားဓမ္မတွေဟာဘလောက်ထိအံ့ဩပွေရှိတယ်။ကြက်သိမ်းမွေးညင်းထလောက်တဲ့အဆုံးအမတွေအတိတရားရယူစေမှုတွေနဲ့ပြည့်နှက်နေတယ်ဆိုတာတွေ့ကိုကျွန်တော်ဒီအပိုင်းမှာအထူးပြန်လည်အောက်မိသတိရဖို့လိုပါတယ်။ရှစ်သူတို့ဤဒုတိယဩဝါဒစာကိုသင်တို့အားယခုငါရေး၍ပြလိုက်၏။တန်ရှင်းသောပရောဖက်တို့သည်အထက်ကဟောပြောသောစကားများကို၎င်းကဲတင်တော်မူသောအရှင်ဖျား၏တမန်တော်ဖြစ်သောငါတို့၏ပြည့်ညတ်တို့ကို၎င်းသင်တို့သည်အောက်မိစေခြင်းဟာဤစာနှစ်ဆောင်၌သင်တို့၏ကြည်ပြူသောစိတ်ဝိညာဉ်တို့ကိုငါသတိပေး၍နှိုးဆော်၏။ရှေးဥစွာတိမှတ်အပ်သောအရာဟုမူကားနောက်ဆုံးသောကာလ၌ပြည့်ရပြုတတ်သောသူတို့သည်မိမိတို့တတ်မဲ့ခြင်းအတိုင်းကျင့်နေ၍သခင်ဖျားကြွလာမည်ဟုသောဂရိတော်သည်အဘယ်မှရှိသနည်း။ဘိုးဘေးများအိပ်ပျော်သည့်နောက်ခတ်သိမ်းသောအရာတို့သည်ဖန်ဆင်းစားကဖြစ်သကဲ့သို့ပင်ဖြစ်မြဲဖြစ်ကြ၏ဟုဆိုလျက်ကဲ့ရဲ့ခြင်းနှင့်တကွပေါ်လာကြလိမ့်မည်တဲ့အဲ့ဒီလိုဆိုထားတဲ့အတိုင်းပဲအဖဖရာသခင်၏အနာဂတ်တွေကိုကြက်ပြက်တိကြက်ပြက်ချော်ဖြစ်အောင်ခံယူမှုတွေဆန့်ကျင်တွေးခေါ်မှုတွေ cult လို့ခေါ်တဲ့အယူသီးအစွဲကပ်မှုနဲ့သင်ခွဲမှုကြီးတွေရှက်ခမန်းလိလိဖောက်ပြန်မှုကြီးတွေဟာဒီကနေ့ယုံကြည်သူတို့အထက်ကနေပြီးတော့စိတ်ဝင်ပြီးတော့ဖောက်ဖောက်ပြန်ပြန်ပေါ်ထွန်းနေပြီဆိုတာကိုကျွန်တော်ပြန်ပြီးတော့သုံးသပ်ထိုက်နေပါပြီဒီအကြောင်းတွေကိုကျွန်တော်တို့ရှင်ပေတရုဩဝါဒစာဟာအပြင်းအထန်သတိပေးခဲ့ပါတယ်။ပြီးတဲ့နောက်မှာတော့ဖန်ဆင်းတော်မူသောအဖဖျားသခင်အလိုတော်နဲ့အညီအဖဖျားသခင်အစီအရင်တွေအကြောင်းကိုအတိတ်ကိုတစ်ခါပြန်ကြည့်ဆွဲမှတ်မိလျက်ပဂရိအခြေအနေမှန်တနည်းအားဖြင့်ကျွန်တော်ရဲ့ပစ္စုပန်ခေတ်ကာလဟာဖြင့်အလွန်အရေးကြီးတဲ့အချိန်ကာလပဲ။အဖဖျားသခင်ကိုပို၍တိုးဖွေပြီးတော့ကိုးကွယ်ယုံကြည်ပြတ်ဝတ်ကြရန်အရေးပေါ်အခြေအနေပဲဆိုတဲ့အကြောင်းကိုကျွန်တော်ရဲ့ယူဆချက်များနဲ့ဖြည့်ဆွက်ပြီးတော့ရှင်းလင်းပေးခဲ့ပြီးပြီလေဖြစ်ပါလေ။ဟုတ်ပါတယ်။ရှေးကာလ၌မိုးကောင်းကင်ကို၎င်းရေတဲကထွက်၍ရေဖြင့်တည်သောမြေကြီးကို၎င်းဘုရားသခင်၏နှုတ်ကပတ်တော်သည်ဖြစ်စေတော်မူကြောင်းနှင့်ဖြစ်ပူးသောလောကရက်ကိုထိုသို့အားဖြင့်ရေနှင့်သွားမြုပ်၍ဖြစ်စည်းကြောင်းကိုထိုသူတို့သည်မှတ်မိခြင်းသောစိတ်မရှိကြ။ယခုရှိသောမိုးကောင်းကင်နှင့်မြေကြီးမူကားတရားဆုံးဖြတ်၍အတ္တမလူတို့ကိုဖြစ်စည်းသောနေ့တိုင်းအောင်ထိုနှုတ်ကပတ်တော်အားဖြင့်သူထားလျက်ရှိ၍မိရှုခြင်းအဖို့အလို့ငါနေရစ်သတိတဲ့အဲ့ဒီလိုလဲကျွန်တော်ကြားနာခဲ့ကြပြီးပါပြီမိတ်ဆွေတို့ကျွန်တော်မိတ်ဆွေတို့ယုံကြည်သူခရိယန်အသင်းတော်ကြီးတွေဟာငါတို့ကတော့ယုံကြည်ခြင်းရှိရင်ပြီးတာပါပဲကွာသူ့အလိုတော်အတိုင်းအကုန်ဝန်ခံပြီးတော့ငြိမ်ငြိမ်ကလေးနေလိုက်ရင်ပြီးတာပဲဆိုတဲ့တရသေးလမ်းကြောင်းမှာပဲနိုင်ကြီးအိပ်ပျော်နေလို့တော့မဖြစ်တော့ဘူးအဖဖျားသခင်၏အမှုတော်ကိုတက်တက်ကြွကြွဆောင်ဖို့ရန်အတွက်လိုအပ်တယ်ဆိုတဲ့ခံယူချက်မျိုးနဲ့များအလုတ်လုတ်ကြမယ်ဆိုရင်လေ တနည်းအားဖြင့်အမှုတော်ဆောင်ဖို့ရန်ရည်တမ်းကြမယ်ဆိုရင်အခုတမန်တော်ကြီးရှင်ပေတရုရဲ့ဩဝါဒစာဖော်ပြချက်တွေဟာဘယ်လိုမှမိဖြောက်ပစ်လို့မဖြစ်နိုင်တဲ့ကျမ်းတွေဖြစ်တယ်။ယင်ဝဲပိုက်ထားတဲ့ကျမ်းတွေဖြစ်တယ်ဆိုတာကိုသတိပြုမိကြဖို့လိုတယ်လို့ကျွန်တော်ဒီအပိုင်းမှာပြောချင်ပါ रे ။မှန်ပါ रे မိတ်ဆွေတို့ကိုယ်တိုင်ကမမမမရှောက်လန်းပါဝင်နေရတဲ့အဖဖျားသခင်စီရင်ထားနှင်သောခေတ်ကာလနဲ့လောကကဘာမကြီးကြီးပေါ်မှာဒီလောကကိုအကျိုးတက်နိုင်သည့်ပြုခြင်းရင်နှုတ်ကပတ်တော်ကဖော်ပြပေးလိုက်တဲ့သစ္စာတရားတွေတမာတရားတွေကိုတော့ကိုယ်တိုင်ကတလေးတဆခံယူဖို့လိုလိမ့်မယ်သူ့ရဲ့စကားကိုတိတိကျကျနားထောင်ဖို့လိုလိမ့်မယ်ဒီနားလည်မှုကိုမှတန်တရာလွန်ကဲနေရာကနေအခြားတစ်ပါးသောအတွေ့အခေါ်အယူဆတွေကလာပြီးတော့သာကိုယ်စိတ်ဝိညာဉ်ကိုလွှမ်းမိုးတာအစားထိုးတာများဖြစ်လာပြီးဆိုရင်လေဒီဩဝါဒတွေနဲ့ပဲပြန်လဲပြီးတော့ကိုကိုကိုသန့်ရှင်းစင်ကြယ်ကြရလိမ့်မယ်ကိုကိုကိုစင်ကြင်စီကြရလိမ့်မယ်အဲ့ဒီလိုကျွန်တော်တို့အနေနဲ့ခံယူမိပါတယ်မိတ်ဆွေအပေါင်းတို့ကျွန်တော်အနေနဲ့အခုအပိုင်းချမှာအထူးသတိရမိတဲ့အချက်တစ်ခုကတော့ဟေဘရဲဩဝါဒစာဆရာကတဆင့်ဖော်ပြပေးခဲ့တဲ့အဖဖျားသခင်အနာဂတ်ရေးဆိုင်ရာအသိပေးမှုကြီးတစ်ခုဖြစ်ပါတယ်ခိုင်မြဲတည်တံ့ခြင်းအရှင်မရှိလှုပ်ရှားခြင်းနှင့်အပြည့်ဖြစ်နေပါသောဤလောကနှင့်တကွစัจ java လာအနန္တသီပင်ဖြင့်လှုပ်ရှားခြင်းကင်းသည့်နိုင်ငံတော်သစ်စီသို့ရှေ့ရှု၍နေရပါသည်။ယုံကြည်သူတို့အတွက်အဖဖျားသခင်ကိုသာဝတ်ပြုကြပါကူးကွယ်ကြပါ။ကျေးဇူးတော်ကိုချီးမွမ်းကြပါ။စိုးရိမ်ခြင်းမရှိကြပါနှင့်ဆိုတဲ့အချက်ကိုအဲ့ဒီဩဝါဒစာကြီးဟာအံ့ဩပွေရာကောင်းလောက်အောင်ဖော်ပြထားနှင်ခဲ့ပြီဖြစ်ပါလေ။ဟေဘရဲဩဝါဒစာအခန်းကြီး7အငယ်26မှ29ကိုပြန်ပြီးတော့ကြည်ပါ။အထက်ကဗျာဒိတ်တော်အသံသည်မြေကြီးကိုလှုပ်သည်ဖြစ်၍ယခုတဖန်ငါသည်မြေကြီးနှင့်ကောင်းကင်ကိုလှုပ်အောင်မည်ဟုဂရိတော်ရှိ၏။တဖန်ဟူသောစကား၏အတိတ်ဘယ်ကမလှုပ်သောအရာတို့ကိုတည်စေခြင်းငှာလှုပ်သောအရာတို့ကိုလောကီအရာကဲ့သို့ပယ်ဖျက်လိမ့်မည်ဟုဆိုလိုသည်။ထို့ကြောင့်ငါတို့သည်မလှုပ်နိုင်သောနိုင်ငံကိုရသည်ဖြစ်၍ခံရကြောက်ရွံ့သောသဘောနှင့်ဖျားသခင်ကိုလျှောက်ပတ်စွာဝတ်ပြုနိုင်မည်အကြောင်းကျေးဇူးတော်ကိုစွဲလန်းကြကုန်အံ့။ငါတို့ဖျားသခင်သည်လောင်တော်မီဖြစ်တော်မူ၏တဲ့တိုက်တိုက်ဆိုင်ဆိုင်ပါပဲနော်အခုတမန်တော်ကြီးရှင်ပေတရုဖော်ပြခဲ့တဲ့အချက်သေးကအပိုင်းတစ်ပိုင်းနဲ့ကတော့တစ်ထည်ရတဲ့ပဲကွက်တိတစ်ချက်သေးပဲကြာနေတယ်လို့ကျွန်တော်ဆိုချင်ပါ रे ဟုတ်ပါ रे တိမောသေဩဝါဒစာဒုတိယစာဆောင်အခန်းကြီး3ရဲ့အငယ်9မှာအခုလိုတွေ့ခဲ့ရပါပြီယခုရှိသောမိုးကောင်းကင်နှင့်မြေကြီးမူကားတရားဆုံးဖြတ်၍အတ္တမလူတို့ကိုဖျက်ဆီးသောနေ့ရဲ့တိုင်အောင်သူနှုတ်ကပတ်တော်အဖြစ်သူထားလျက်ရှိ၍မိရှို့ခြင်းအဖို့အလို့ငှာနေရသည်တဲ့။ကောင်းပါပြီ။ဒီကနေ့အဖို့ကျွန်တော်တို့ဆက်ရအောင်မဲ့သင်ခန်းစာအပေါင်းတို့ဟာလေကျွန်တော်တို့အဖို့အလွန်အလွန်စိတ်လှုပ်ရှားပွေသောဝိညာဉ်အသိသစ်များကိုပေးသနာသွားအောင်မှဖြစ်ပါれဆိုတာကိုဖော်ပြရင်းနဲ့ရှင်ပေတရုဩဝါဒစာဒုတိယစာဆောင်အခန်းကြီး3အငယ်8ကိုဆက်လက်ဖတ်ရှုကြည့်ကြပါအောင်စု။ချစ်သူတို့ထာဝရဘုရားမှာကာလတည့်ရသည်အနှစ်တထောင်ကဲ့သို့၎င်းအနှစ်တထောင်သည်တည့်ရကဲ့သို့၎င်းဖြစ်သည့်အရာတစ်ခုကိုမမေ့လျော့ကြနှင့်မိတ်ဆွေတော်တတ်ရှင်အပေါင်းတို့ခမညာကောင်းကျင်နှင့်မြေကြီးကိုဖျက်ဆီးခြင်းဆိုရာဟာခုနှစ်နှစ်လောက်ကြာညောင်းမဲ့ဒုက္ခဆင်းရဲခြင်းကာလကြီးနှင့်ဆက်ဆက်နေမယ်လို့တွက်ဆနေကြပါ रे အဲ့ဒီနောက်မှာတော့ကောင်းကျင်နိုင်ငံတော်ဟာမြေပေါ်မှာနှစ်ပေါင်းတထောင်လောက်ဆက်လက်တည်တံ့လိမ့်မယ်လို့လည်းကျွန်တော်တို့ယုံကြည်ပါ रे အဲ့ဒီဒုက္ခဆင်းရဲခြင်းခံစားရကာလအချိန်ဟာရွေးချယ်တော်သူတို့အဖို့အချင်းတိုးတိုးကလေးသာဖြစ်မယ်ဆိုရကိုရှင်မသက်ခရဝင်ကျမ်းအခန်းကြီး24အငယ်22မှာကဲတင်ရှင်ကိုတော်တိုင်ဖော်ပြသောစကားအရာကျွန်တော်တို့တွေ့မြင်ရပါတယ်မှန်ပါတယ်ဖျားသခင်တတ်နိုင်တော်မူသည်ဆိုတဲ့အချက်နဲ့သားလျင်ကျွန်တော်တို့မိတ်ဆွေတို့ဟာအရာရာကိုစိတ်ချလက်ချရှေ့ရှုကြရမယ်အချိန်ကာလဖြစ်ပါတယ်အသေးစိတ်ကိုတော့တည့်ရသေးဆုတ်ကင်ပြီးတော့ကျွန်တော်တို့ဘာမှမပြောလိုပါဘူးရှင်ပေတရုဩဝါဒစာဒုတိယစာဆောင်အခန်းကြီး3အငယ်9ကိုဆက်ကြပါစို့လူအချို့တို့သည်နှေးခြင်းကိုမှတ်သည့်အတိုင်းထာဝရဘုရားသည်ဂတိတော်အရာမှနှေးတော်မမူငါတို့တွင်အဘယ်သူမျှမပြည့်စည်ပေရှိသမျှတို့သည်နောင်တရစေခြင်းဟာအလိုတော်ရှိ၍ငါတို့ကိုသီးခံတော်မူ၏ငါတို့ကိုသီးခံတော်မူ၏တဲ့မရှင်းဘူးလားသူ့ရဲ့ကြောက်မဲ့ဖွယ်ကောင်းခြင်းအကြောင်းတွေကိုဓမ္မသမိုင်းမှာနားမဆန့်နှိမ်လောက်အောင်ကျွန်တော်တို့တွေ့ကြကြပြီးပါပြီ။အဲ့ဒီလိုကြောက်မဲ့ဖွယ်ကောင်းသောတကောကြီးသောအရှင်ရဲ့နှစ်သိမ့်စီကြလောတို့ငါစီကိုပြန်လာကြပါတို့ ငါကိုကိုးကွယ်ကြပါတို့ဆူတောင်းကြပါတို့ဆိုရအသံတွေဟာနှုတ်ကပတ်တော်ရဲ့ပြီးခဲ့သောအတိတ်သင်ခန်းစာအတိုင်းမှာပူတွဲပါတရားများအဖြစ်ကျွန်တော်အမြဲခံစားထိတွေ့ခဲ့ကြပါတယ်အဖဖျားသခင်သည်သီးခံတော်မူ၏ဆိုတဲ့အချက်ကိုကျွန်တော်ကတော့ဒီအတိုင်းလူတွေသီးခံတာမျိုးလို့မထင်စေချင်ပါဘူးသူ့ကိုနောင်တရတော်မူ၏ဆိုတဲ့နေရာမှာလူတွေနောင်တရတာမျိုးကိုအမားကိုပြန်တွေ့ပြီးတော့အန်ကြီးတကြီးကြီးမျက်ရည်တလေလေဖြစ်တာမျိုးနဲ့အရှင်းမနှိုင်းရှင်အပ်တယ်လို့ပဲဖြစ်လိမ့်မယ်လို့ကျွန်တော်ခံယူပါတယ်အစင်ချင်းကသိတ်กว่าတော့အယမ်းတော်လဲကျွန်တော်မပြောရဘူးတကယ်တော့အနန္တတကောနဲ့တက်ဆိုင်တဲ့အမှုတော်တွေပဲဖြစ်တယ်သူ့ရဲ့ပဂတိနဲ့အမှန်တကယ်နဲ့နဲ့နဲ့ဆက်ဆံနိုင်လွန်းပါမှတစွန်းတစနားလေနိုင်ကြလိမ့်မယ်လို့လဲကျွန်တော်ပြောချင်ပါတယ်ကျွန်တော်ခံယူခဲ့တဲ့အတိုင်းကဘာအဆက်ဆက်စိုးစံခဲ့တဲ့သခင်အဖို့အလွန်သေးနှုတ်တဲ့လူသားတွေကိုသူချစ်တယ်ကဲ့စေခြင်းတယ်သူ့ဝိညာဏလူသားတွေအဖြစ်ကောင်းကင်ဘုံစည်းစိမ်ကိုမလွဲမသွေခံယူကြစေခြင်းတယ်ခံယူနိုင်ဖို့ရန်အတွက်လဲလမ်းကြောင်းတွေကိုအမျိုးမျိုးချထားပေးပြီးဖြစ်တယ်။အဲ့ဒီအချက်တစ်ခုတည်းနဲ့ကိုပဲသူ့ရဲ့သီးခံနိုင်သောပါရမီတော်ကိုအကြံပြင်းသဘောပေါက်စီလောက်ပါလေ။အဖဖျားသခင်ဤအနန္တကာလဆိုတာဟာလေစောစောကကျွန်တော်တို့ကြားခဲ့ရတဲ့အတိုင်းပဲ။လျှက်စီးလက်လိုက်သလိုလျှက်စီးပြက်လိုက်သလိုတစ်ဖြတ်ဖြတ်သာဖြစ်နေလေမလား။လျှက်တိုက်သလိုပော့ပော့ကလေးများဖြစ်နေမှလားလို့လေစိတ်ကူးတွေတော့ရင်မိပါလေ။ငါတို့တွင်အဘယ်သူမျှမပြက်စည်းစီပဲရှိသမျှတို့သည်နောင်တရစီခြင်းဟာအလိုရှိတော်မူတယ်တဲ့အဲ့ဒီအချက်ဟာလေကျွန်တော်တို့သင်သိရသောသမာကျမ်းအဖွဲ့ကတစ်ချိန်လုံးခံယူထားတဲ့ဂျေစုမြစ်တာတော်အနန္တဆိုတာဟာလေကမ္ဘာလောကကြီးတစ်ခုလုံးကလူအများစုကိုစုစုယုံယုံကြီးအင်တိုက်အားရိုက်ကြီးကဲတင်သမှုပြုလိမ့်မယ်ဆိုတဲ့ယုံကြည်ချက်ကိုအားဖြည့်ပေးလိုက်တယ်လို့ပဲကျွန်တော်ဆိုချင်ပါ रे မိတ်ဆွေအပေါင်းတို့ကျွန်တော်အဖို့ဘယ်လို့မှအဆုံးအထိနောက်ကိုလည်းလှည့်ပြီးတော့မကြည့်နိုင်ရှေ့ကိုလည်းမျောတမ်းပြီးတော့မကြည့်နိုင်ပါသောအနန္တကာလဖြစ်တဲ့အစအဦးအနန္တကာလဖြစ်တဲ့အဆုံးသက်ခြင်းဒါရရဲ့ကြားမှာကျွန်တော်ရဲ့တာဝန်ဟာပါတော့သူပေးသနာတော်မူတဲ့ဂျေစုဂရုနာတော်ကိုခိုလှုံဖို့သူပေးသနာတော်မူသောကယ်တင်ခြင်းဂျေစုတရားကိုလက်ခံနာယူဖို့ပဲဖြစ်ပါလေဒီနေရာမှာဖျားဂုံကိုခိုလှုံတော်သူတုံလှုပ်ချင်းအရှင်မရှိဆိုပြီးတော့အစခြီထားတဲ့ဒေသချင်းကလေးကိုကျွန်တော်တွားပြီးတော့သတိရမိပါတယ်မြမလိုတီချင်းအမှတ်စဉ်281မှာကျွန်တော်အခုလိုတွေ့ရပြီးသားပါဖျားဂုံကိုခိုးလှုံတော်သူတုံလှုပ်ချင်းရှင်မရှိအမဲတီသောစည်းုံတောင်သူအစင်လျင်ဖြစ်ကြ၏ယေရုရှလင်မြို့တော်ဝန်ကျင်တောင်ရိုးများဝိုင်းသလိုမြတ်ဂျေစုတော်လည်းထိုးအတူအမဲဆောင်မသည်ကိုအတုံအလှုပ်နာအိုသေးပြီမရှိရကွယ်ပြောက်ကင်းနေပူအလင်းအမွတ်အသိမခံရအေးမြခြင်းထွန်းလင်းတောက်သောမြက်ဘုံတော်ရောင်ရှုလျက်မဝမဤပြီးရွှေဘုံတော်မြက်မြက်ကြီးကိုဆောင်းလျက်နှင့်စိတ်ရှင်ကြည်မြက်ဂုံတော်ကိုမပြတ်အစင်အထူးလျင်ကြီးမွန်ဆူမျက်နှာအလင်းအယောင်တော်ကိုဖူးမြင်လျက်တည်ခြင်းဆူတဲ့ဟုတ်ပါတယ်မိတ်ဆွေအစ်မတန်အပြည့်လွယ်လှတဲ့ဘဝအကျွေလွယ်လှတဲ့ဘဝဟာဘုရားသခင်အဖို့ဆက်ကပ်နိုင်သောဘဝဖြစ်နိုင်ရင်ဘလောက်ကောင်းမလဲဒီလောက်နှုံချတဲ့ဘဝခရီးတဲ့လူသားတယောက်စီကိုဘုရားသခင်သီးခံတယ်တဲ့ကဲတင်ကျင်တယ်ဆိုတာဟာလေအခြေခံအားဖြင့်ဘာကြောင့်လဲဆိုတာတွေ့ကိုဆာလံဆရာရဲ့တရားသုံးခုမြောက်သောဆာလံလင်္ကာနဲ့ပဲကျွန်တော်ကဒီအပိုင်းမှာရှင်းပြီးတော့သုံးသပ်မိပါတယ်တရားသုံးခုမြောက်သောဆာလံရဲ့အငယ်၈မှ၁၈အတွင်းမှာကျွန်တော်တို့ကိုအခုလိုဖော်ပြထားခဲ့ပြီးဖြစ်ပါတယ်။ထာဝရဘုရားသည်သနာတတ်သောသဘော၊ကျေးဇူးပြုတတ်သောသဘော၊စိတ်ရှည်၍ဂရုဏာကြွယ်ဝသောသဘောရှိတော်မူ၏။အစင်မပြတ်အပြစ်တင်တော်မူသည်မဟုတ်အညှိုးကိုအမြဲထားတော်မူသည်မဟုတ်။ငါတို့ပြစ်မှားခြင်းနှင့်အလျောက်ငါတို့၌ပြုတော်မမူတတ်။ငါတို့၌ဒုစရိုက်ရှိသည့်အတိုင်းအပြစ်ကိုပေးတော်မမူတတ်။မြေကြီးပေါ်တွင်ကောင်းကင်အမြင့်ရှိသည့်အတိုင်းထာဝရဘုရားကိုကြောက်ရွံ့သောသူတို့၌ဂရုနာတော်သည်အာကြည့်ပေ၏အရှိမျက်နှာစွန်းသည်အနောက်မျက်နှာစွန်းနှင့်ဝေးသည့်အတိုင်းငါတို့အပြစ်များကိုငါတို့နှင့်ဝေးစေတော်မူ၏အဖသည်သားတို့ကိုသနာဆုံမဲ့သည့်ဤသူထာဝရဘုရားသည်ကြောက်ရွံ့သောသူတို့ကိုသနာဆုံမဲ့တော်မူ၏အကြောင်းမူကားငါတို့ကိုယ်ခန္ဓာကိုသိတော်မူ၏ငါတို့သည်မြေမှုန့်ဖြစ်ကြောင်းကိုအောက်မေ့တော်မူ၏လူတို့၏နေ့ရက်ကာလသည်မျက်ပင်ကဲ့သို့ဖြစ်လူသည်လေပြင်း၌ရှိသောပန်းပွင့်ကဲ့သို့ပွင့်တတ်၏လေသည်လွန်သွားလျင်အပွင့်ပြောက်၍သူ၏နေရာသည်နောက်တဖန်သူ့ကိုမသိရထာဝရဘုရား၏ဂိယုနာတော်မူကား ကြောက်ရွံ့သောသူတို့အပေါ်သို့ကာလအစဉ်အဆက်သက်ရောက်တတ်၏။သစ္စာတော်ကိုစောင့်၍ပြည့်ညတ်တော်တို့ကိုကျင့်ခြင်းငှာသတိပြုသောသူတို့၏သားစဉ်မြေးဆက်တို့သည်ကုသလတရားတော်နှင့်ဆိုင်ရကြ၏တဲ့။ကောင်းပါပြီ။အဲ့ဒီလိုချစ်ချင်းမြတ်တာတော်နှင့်ပြုတော်မူတဲ့ကူညီခြင်းဟာလေလူသားတို့ဘက်ကသူ့ကိုတုံ့ပြန်ခြင်းအပေါ်မှာမူတည်ပြန်တယ်ဆိုတာကိုကျွန်တော်တို့မေ့ပြစ်ထားလို့မရနိုင်ပြန်ပါဘူး။ဒါကြောင့်လေလူသားတို့နဲ့သက်ဆိုင်တဲ့ဒီအသည့်တရားကိုကျွန်တော်တို့သင်သိရသောသမာကျမ်းအဖွဲ့အနေနဲ့ကျွန်တော်တို့အပါအဝင်ယုံကြည်သူလူအဖွဲ့အစည်းဟာကိုယ့်ဘဝဘေးတာဝန်အဖြစ်ဝေမျှပြီးပေးနေကြရခြင်းဖြစ်တယ်။နှုတ်ကပတ်တော်မှတဆင့်လူသားတို့ကိုဆက်သွယ်ပေးနေတဲ့အဖဖရာသခင်ကိုလူလောကကြီးတစ်ခုလုံးကခံယူထိတွေ့နိုင်ဖို့ရန်အတွက်အမှုတော်မြတ်မှာပါဝင်ဆောင်ရွက်ပေးနေရခြင်းပဲဖြစ်ပါလေ။ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့။တမန်တော်ကြီးရှင်ပေါလုရှင်ပေတရုရှင်ယာကုပ်ရှင်ယောဟန်နဲ့တကွရှင်ယုဒမှအစတမန်တော်ကြီးတွေအပေါင်းအနေနဲ့ဆိုရင်ဒီတရားတော်ကိုမှောက်လှန်နိုင်တဲ့စာရန်အန်တရေမိစ္ဆာအယူအဆနဲ့တကွကျွန်တော်တို့ကိုယ်တိုင်ရဲ့ဇာတိမမာနတွေအတွက်စိုးရိမ်မကင်းစွာနဲ့မှားကြားဩဝါဒပြုခဲ့ကြတယ်။မှားကြားရမှာလေသူတို့ထင်ကျွေးတွေနဲ့မဟုတ်ဘူးသူတို့ထင်ကြီးတွေနဲ့မဟုတ်ဘူးသူတို့ရဲ့စိတ်ကူးစိတ်ပန်းတွေနဲ့အရှင်းမဟုတ်ဘူးအတွေးအခေါ်တွေနဲ့မဟုတ်ဘူးဝိညာဉ်တော်အဖြစ်တကိုးကိုခံယူပြီးပါမှအခုလိုဆုံးမဩဝါဒပြုနေကြရခြင်းပဲဖြစ်တယ်ဆရာတွေ့ကိုကျွန်တော်နားလည်ထားဖို့လိုအပ်လာပါ रे ရှင်ပေတရုဩဝါဒစာပထမစာဆောင်အခန်းကြီး1မှာတုန်းကဆိုရင်အငယ်22မှ25အတွင်ဖော်ပြဆုံးမချက်တွေဟာဒီသဘောတရားရဲ့အနှစ်ချုပ်ကိုဖော်ပြနေတယ်လို့ကျွန်တော်ခံယူမိပါ रे သင်တို့သည်ဖောက်ပြန်ပျက်စီးတတ်သောမျိုးစေ့အပြင်ဖြစ်ပွားသည်မဟုတ်မဖောက်ပြန်မပျက်စီးတတ်သောမျိုးစေ့သည်ဟုသောအသက်ရှင်၍အစဉ်အမြဲတည်တော်မူသောဘုရားသခင်၏နှုတ်ကပတ်တော်အားဖြင့်ဖြစ်ပွားသောကြောင့်ညီအကိုများကိုချစ်အောင်မဆောင်အမှန်ချစ်ချင်းအလိုငှာစိတ်ထဲမှသမာတရားကိုနားထောင်လျက်ကိုယ်စိတ်နှလုံးကိုစင်ကြယ်စေပြီးသည်နှင့်အညီစင်ကြယ်သောစိတ်နှင့်အချင်းချင်းအာကြည်သောချစ်ချင်းမေတ္တာရှိကြလော့လူမျိုးရှိသမျှသည်မျက်ပင်ကဲ့သို့ဖြစ်၏လူမျိုး၏ဘုံရှိသမျှသည်လည်းမျက်ပွင့်ကဲ့သို့ဖြစ်၏မျက်ပင်သည်ညွန်းညွန်း၆သွေတက်ဤအပွင့်လဲကြွေတက်ဤထာဝရဘုရားဤနှုတ်ကပတ်တရားမူကားကာလအစဉ်အမြဲတည်ဤထိုနှုတ်ကပတ်တော်သည်သင်တို့အားဟောပြောသောဧဝံဂေလိတရားဖြစ်သည်တည်းတဲ့မိတ်ဆွေအပေါင်းတို့အခုလိုတမန်တော်ကြီးရှင်ပေတရုကနေပြီးတော့အဖဘုရားသခင်ရဲ့လူသားတို့အပေါ်မှာသဲကြီးခံတာချစ်ချင်းမြတ်တာနဲ့ကယ်တင်ခြင်းကျေးဇူးပြုတာတွေကိုဖော်ပြတဲ့အခါကျတော့သင်တိရသောသမာကျမ်းရဲ့အစအဦးသင်ခန်းစာတွေတဲ့ကဖော်ပြဘူးခဲ့တဲ့သင်ခန်းစာတစ်ချက်ကိုကျွန်တော်တွားပြီးတော့အောက်မေ့မိပါတယ်။ဖျားသခင်ရဲ့လူသားတို့အပေါ်မှာချစ်ချင်းဆိုတာဟာမစဲနိုင်တဲ့မိုးနှင်းဆက်တွေကြနေတယ်လို့ပဲ။အဲ့ဒီလိုမိုးနှင်းဆက်တွေတပွဲပွဲကြနေတဲ့အချိန်မှာဘယ်လူသားကမှတားလို့မရနိုင်ဘူး။ဝင်ပြီးတော့ပိတ်ဆို့စီးတားလို့မရနိုင်ဘူး။ဖျားသခင်ပေးထားပြီးသားသွန်လောင်းပြီးသားကျေးဇူးတော်ဟုတ်နေတယ်မဟုတ်ဘူးလား။ဒါပေမဲ့နော်အဲ့ဒီမိုးနှင်းဆက်တွေပမာတပွဲပွဲကြားနေတဲ့ဂျေဇုတော်ကိုလူသားဟာခီးနဲ့တူတဲ့မာမာနကိုဆောင်းပြီးတော့အထိမခံနိုင်မိုးကနဲ့တူတဲ့ဇာတိပဂိဝိယုံကြီးကိုခြုံပြီးတော့အထိမခံနိုင်အဲ့ဒီလိုရှောင်သွဲတတ်ကြတယ်ဆိုတာကိုကျွန်တော်အနေနဲ့ဥပမာပေးပြီးတော့ဖော်ပြပေးခဲ့ပူပါတယ်ကဲအဲ့ဒီမေတ္တာတော်နဲ့လွှမ်းခြုံခြင်းဆိုတာဟာအမြဲဖြစ်နေမယ်လို့ရောကျွန်တော်ပြောနိုင်ပါသလားမပြောနိုင်ပါဘူးတချိန်ကိုရောက်ရင်တော့လင့်သွားရမယ်နှောင့်သွားရမယ်အဲ့ဒီအချိန်ဟာနောက်ဆုံးသောအချိန်ကာလဖြစ်တဲ့မီးနှင်းစီရင်ခြင်းဆိုတဲ့အချိန်ကာလပဲအဲ့ဒီအချိန်ကာလဟာမလွဲမသွေအနာဂတ်မှာရှိနေတယ်ဆိုတာကိုကျွန်တော်တို့အားလုံးသိကျွမ်းနားလည်ဖို့အတွက်ရှင်ပေတရုအခုသတိပေးလိုက်ပါပြီမျက်မှောက်ခေတ်ကျွန်တော်တို့ရဲ့ခေတ်ကျွန်တော်တို့လူအဖွဲ့အစည်းကြီးဟာလေဒီမီးနဲ့အတူရှင်သန်နေကြရပြီဆိုတာကိုလေပြီးခဲ့တဲ့သင်ခန်းစာမှာဖော်ပြပေးခဲ့ပြီးပါပြီဟုတ်ပါ रे ကျွန်တော်စောတုန်းကဖတ်ပြခဲ့တဲ့ကြမ်းကိုပဲတကြော့ပြန်ပြန်ပြီးတော့ဖတ်ရအောင်ပါပါယခုရှိသောမိုးကောင်းကင်နှင့်မြေကြီးမူကားတရားဆုံးဖြတ်၍အတ္တမလူတို့ကိုဖြည့်ဆည်းသောနေ့ရက်တိုင်အောင်ထိုနှုတ်ကပတ်တော်အဖြစ်သူထားလျက်ရှိ၍မိရှုခြင်းအဖို့အလို့ငှာနေရက်သတည်းတဲ့အဲ့ဒီလိုကျွန်တော်တို့အထက်ထက်ကြားနာခဲ့ကြပြီးပြီမဟုတ်ဘူးလားကျွန်တော်မိတ်ဆွေတို့အနေနဲ့ပြီးခဲ့သောဟေရှာယအနာဂတ်ကျမ်းအခန်းကြီး55အငယ်6မှ9အတိုင်းကိုကိုကိုပြုပြင်ကြဖို့တော့သင့်နေပြီမိမိရဲ့အသင်းတော်မိမိယုံကြည်သူအဖွဲ့အစည်းနဲ့တကွမိမိဘဝကိုပါလျင်မိမိကိုပြန်လဲသုံးသပ်ပြီးတော့သ ထိုက်ထိုက်တန်တန်အသက်ရှင်ကြရန်လိုနေပြီလို့ကျွန်တော်တို့အနေနဲ့ခံယူမိပါတယ်။တနည်းအားဖြင့်ကျွန်တော်အကြိမ်ကြိမ်ပြောခဲ့တဲ့အတိုင်းပဲအစဉ်သဖြင့်သခင်နှင့်လက်တွဲမဖြုတ်သင့်ဆိုတဲ့မူဝါဒကိုကျွန်တော်တို့ဆောင်ထားဖို့လိုနေပါပြီ။ဟုတ်ပါတယ်။ဟေရှာယအနာဂတ်ကျမ်းအခန်းကြီး55အငယ်6မှ9ဟာအခုလိုဖော်ပြခဲ့ပါတယ်။တွေ့နိုင်သည့်ကာလတွင်ထာဝရဘုရားကိုရှာကြလော့။ဤတော်မူသည့်ကာလတွင်ဆုတောင်းပတ္ထနာပြုကြလော့။သောသောသူသည်မိမိလမ်းကို၎င်းမတရားသောသူသည်မိမိအကြံတို့ကို၎င်းစွန့်ပြစ်၍ထာဝရဘုရားထံတော်သို့ပြောင်းလဲပါစေ။သို့ပြုလျင်တနာတော်မူလိမ့်မည်။ငါတို့ဘုရားသခင်ထံတော်သို့ပြောင်းလဲပါစေ။သို့ပြုလျင်အထူးသဖြင့်အပြစ်ကိုလွတ်တော်မူလိမ့်မည်။ထာဝရဘုရားမိန့်တော်မူသည်ကားငါ၏အကြံအစီသည်သင်တို့၏အကြံအစီနှင့်မတူ။ငါ၏အကျင့်သည်လည်းသင်တို့၏အကျင့်နှင့်မတူ။မိုးကောင်းကင်သည်မြေကြီးတက်သား၍မြင့်တကဲ့သို့ငါ၏အကျင့်သည်သင်တို့၏အကျင့်တက်၎င်းငါ၏အကျံအစီသည်သင်တို့၏အကျံအစီတက်၎င်းသာ၍မြင့်၏တဲ့မိတ်ဆွေအပေါင်းတို့တဟဝန်လေး၍ပင်ပန်းသောသူအပေါင်းတို့ငါထံသို့လာကြလော့ငါသည်ချမ်းသာပေးမည်ဆိုတဲ့ကယ်တင်ရှင်သခင်ခရစ်တော်ရဲ့ဖိတ်ခေါ်ခြင်းအသံကိုပြန်လည်ကြားရခြင်းနဲ့အတူတူပဲလို့ကျွန်တော်ခံယူပါတယ်အဲ့ဒီဟေရှာယအနာဂတ်ကျမ်းမှာပဲဖတ်ခဲ့တဲ့ကျမ်းရဲ့နောက်ပိုင်းမှာဆက်ပြီးတော့ဖော်ပြထားတာကတော့အဖဖျားသခင်ရဲ့နှုတ်ကပတ်တော်စကားတို့ဟာလူသားတို့ကိုအစဉ်တစိုက်သူ့စီကိုပြန်လာကြဖို့ဖိတ်ခေါ်နေတယ်ဆိုတဲ့သဘောကိုရှင်းလင်းပြတ်သားစွာဆက်လက်ဖော်ပြလျက်ရှိနေပါတယ်။မိုးရေနှင့်မိုးပွင့်တို့သည်မိုးကောင်းကင်မှဆင်းသက်၍နောက်တဖန်မပြန်။မြေသည်မျိုးစေ့ကျဲသောသူအားမျိုးစေ့ကို၎င်းအစာစားသောသူအားအစာကို၎င်းပေးမည်အကြောင်းမြေကိုစိုးစေသဖြင့်အပင်ပေါက်စေ၍အသီးကိုသီးစေတကယ်သို့ထို့အတူငါဤနှုတ်ကပတ်စကားသည်ဖြစ်လိမ့်မည်အကျိုးမရှိဘဲငါထံသို့မပြန်ရငါအလိုကိုပြည့်စုံစေမည်ငါစေခိုင်းသောအမှု၌အောင်းလိမ့်မည်မိတ်ဆွေအပေါင်းတို့ဒါဟာကျွန်တော်အပြစ်လူသားကပါမှစာရမဏတ်ကိုသူအကျွင့်မဲ့ဖြစ်စီပြီးတဲ့အချိန်မှကျွန်တော်အထက်ကပြောခဲ့တဲ့အတိုင်းမြောက်များစွာသောလူသားအပေါင်းတို့ကိုအင်ဒိုက်အရိုက်ကေတင်ချင်းကျေးဇူးကိုသူပြုတော်မူမယ်ဆိုတဲ့မေတ္တာတရားကိုရောင်ပြန်ဟပ်ဖော်ပြနေတယ်လို့ကျွန်တော်ခံယူလိုက်ပါတယ်မိတ်ဆွေတော်တတ်ရှင်အပေါင်းတို့ခမညာနောက်ထပ်တစ်ခါဆက်ပြီးတော့တမန်တော်ကြီးရှင်ပေတရုဖော်ပြပေးလိုက်တာဟာမနေ့တုန်းကကျွန်တော်ပြောခဲ့တဲ့အတိုင်းပဲကမ္ဘာနျူကလ িয়ার သိပ္ပံပညာရှင်ပမောက္ခကြီးဒေါက်တာယူရီတို့အင်္ဂလိပ်ဝန်ကြီးချုပ်ဟောင်းဆာဝင်းစတန်ချာချီလ်တို့ပြောခဲ့ဘူးတဲ့စကားတွေစာရေးဆရာ H.G. Wells တို့ဘုဂျိုကြီးမက်အာသာတို့လိုပုဂ္ဂိုလ်ကြီးတွေခြားခဲ့တဲ့မှတ်ချက်တွေကျွန်တော်ရဲ့အဖဆရာကြီးများဖြစ်တဲ့ဒေါက်တာချစ်မောင်တို့ Reverend ဥပတ်မြင့်တို့ရဲ့ဟောကြားချက်တွေအကုန်လုံးကိုပြန်ပြီးတော့အောက်မေ့စီလိမ့်မယ်အချိန်တွေသိပ်ပြီးတော့မရှိတော့တဲ့တိုးတောင်းနေပြီးဖြစ်တဲ့လူလောကအတွက်တက်လှန့်ရာကိုရောက်စီလိမ့်မယ်လို့ကျွန်တော်အနေနဲ့ခံယူမိပါတယ်ဟုတ်ပါတယ်ရှင်ပေတရုဩဝါဒစာဒုတိယစာဆောင်အခန်းကြီး3အငယ်30ဟာအခုလိုဆက်လက်ဖော်ပြပေးလိုက်ပါတယ်သခိုးသည်ညအခါလာတကဲ့သို့ထာဝရဘုရား၏နေ့ရက်သည်လာလိမ့်မည်ထိုနေ့၌မိုးကောင်းကင်သည်ကြီးစွာသောအသံနှင့်တကွပျောက်သွားလိမ့်မည်လောကတတို့သည်ပူအားကြီး၍ပြက်ကြလိမ့်မည်မြေကြီးကိုမှဆ၍မြေကြီးပေါ်မှပြုလုပ်သမျှသောအရာတို့သည်ကျွန်းလောင်ကြလိမ့်မည်ညအချိန်သခိုးလာတကဲ့သို့တဲ့ပြုံးကျင်စရာကလေးပါနော်ဒိုင်းမြတ်သွားပြီးမပြုံးနဲ့လှစ်ခနဲ့ရောက်လာလိမ့်မည်အမှုမထားတဲ့ပေလီယကန်သမားတွေလဘော်တီသမားတွေခံရလိမ့်မယ်ဆိုတာကိုသိစီတယ်မိတ်ဆွေတော်တာရှင်အပေါင်းတို့အနေနဲ့သခိုးဆိုတာမျိုးကသူလာပြီးခိုးမယ်အကြောင်းဘယ်အပေါက်ဘယ်အပေါက်ကဝင်မယ်ဆိုတဲ့အကြောင်းကိုကြိုပြီးတော့အကြောင်းကြားဘူးတာများရှိပါသလားလက်မှတ်ကလေးထိုးပြီးတော့အကြောင်းကြားစာကလေးနဲ့လေမရှိပါဘူးအဲ့ဒီအတိုင်းပါပဲထာဝရဘုရားဤနောက်ဆုံးသောနေ့ရဲ့အမှတ်တမဲ့ရောက်လာလိမ့်မယ်ထိုနေ့၌မိုးကောင်းကင်သည်ကြီးစွာသောအသံနှင့်ပျောက်သွားလိမ့်မည်တဲ့ဂရိစာပေမှာအဲ့ဒီအသံကို Risedon ဆိုပြီးတော့ဖော်ပြထားပါတယ်မြားတစဉ်ဖြတ်ပြေးသောအသံအတောင်ပံတို့ဖြတ်ဝဲသံရေလှိုင်းခတ်သံမွေတကောင်ဤတိုးဝေသံတို့နဲ့နှိုင်းဆလို့ရတဲ့အသံမျိုးဆိုပြီးတော့အတိတ်ပဲဖော်ပြထားတာကိုတွေ့ရပါတယ်ဘလောက်ပဲပြင်းပြင်းထန်ထန်မြန်မြန်ဆန်ဆန်ကြီးပဲဖြစ်နေနေမြန်လွန်းအားကြည့်လို့ပြင်းထန်တယ်ဆိုတာကိုတောင်မှသီသာယုံမျှကြားယုံမျှခန်းစားရယုံမျှကလေးသာရှိလိမ့်မယ်လို့ကျွန်တော်ခံယူပါတယ်မိုးကောင်းကင်ပျောက်တယ်ဆိုတဲ့အချက်နော် အမှောင်ကြီးချက်ချင်းကြီးစိုးသွားလိမ့်မလားလို့ကျွန်တော်တွေးမိပါတယ်။အဖဖျားသခင်နေရဟာမှောင်မိုက်ခြင်းနဲ့စတင်မယ်ဆိုတာကိုလေယောလာမှအစသောအနာဂတ်တွေမှကျွန်တော်တို့တွေ့ရပြီးသားမဟုတ်ဘူးလား။လောကရတုသည်ပူအားကြီး၍ပြက်ကြလိမ့်မည်။မြေကြီးကိုမှဆ၍မြေကြီးပေါ်မှပြည့်လုံသမျှသောအရာတို့သည်ကျွန်းလောင်ကြလိမ့်မည်တဲ့။သောတရှင်မိတ်ဆွေအပေါင်းတို့ထာဝရဖျားရဲ့ကြွလာတော်မူသောနေ့ရဲ့တရားစီရင်ရာနေ့ရဲ့ဆရာဟာတောင့်တအပ်သောနေ့ရဲ့မဟုတ်တဲ့အကြောင်းကိုအာမုတ်အနာဂတိကျမ်းအခန်းကြီး9မှ10အဖဖျားသခင်ပထမအကြိမ်သတိပေးခဲ့ပါပြီ။ထာဝရဖျား၏နေ့ရဲ့ကိုတောင့်တသောသူတို့သည်အမင်္ဂလာရှိကြ၏။သူတို့သည်အဘယ်အကျိုးရှိကြလိမ့်မည်နည်း။ထာဝရဖျား၏နေ့ရဲ့သည်သင်တို့၌လင်းသည်မဟုတ်အမိုက်ဖြစ်လိမ့်မည်တဲ့။အဲ့ဒီလိုကျွန်တော်တို့တွေ့ခဲ့ရပြီးသားဖြစ်ပါတယ်။တနည်းအားဖြင့်တောင့်တမျှော်လင့်ရမှာဟာထာဝရဘုရား၏နေရမဟုတ်။ထာဝရဘုရား၏ဂရုတော်ရှိသည့်အပြစ်မှလွတ်မြောက်ခြင်းတရား။ထာဝရအသက်ရှင်ခြင်းကျေးဇူးတော်သာဖြစ်တဲ့အကြောင်းလေးစားစွာတင်ပြလိုက်ပါရစေ
။ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်ပြရတော်သမားကျမ်းစီစဉ်ဖြစ်ပါတယ်။နောက်တစ်ချိန်အစီအစဉ်မှာဘုရားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယန်သမားကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကရှင်ပေတရုဩဝါဒစာဒုတိယဆောင်အခန်းကြီး3အခန်းငယ်17ကနေအခန်းငယ်23အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါရဲ့။